အတူပါလ28ရက်တင်းနှင်းလာနေမှာလိလသွားမဲ့ဥပု္ပ္ပစာဖြစ်တင်ငင်းဆိုင်ခေါင်းစဉ်ကတော့ပြည့်ညက်သဘောကိုစန့်ကျင်မှုဖြစ်ပါတယ်။နေမီမဆာခန်းကြီးငါငွေ6ကနေ10ကိုဖတ်ပါမယ်။ထို့သောအပြစ်တင်မြည်တမ်းသောစကားကိုငါသည်ကြားသောအခါအလွန်ညှိုးငယ်သောစိတ်ရှိ၍ကို့အလိုအလျောက်ဆင်ကျင်ပြီးမှမှုမှတ်နှင့်မင်းအရာရှိတို့ကိုခေါ်၍သင်တို့သည်အမျိုးသားချင်းတို့၌အတိုးစားတက်ကြသည်တကားဟုဆုံးမသဖြင့်သူတို့တစ်ဖက်၌လူအများတို့ကိုစုဝေးစေလျက်တပါးမျိုးသားတို့လက်၌ကျွန်းခံသောငါတို့ညီကိုယူဒလူတို့ကိုငါတို့သည်တက်နိုင်သမျှအတိုင်းရွေးနှုတ်ပြီးမှသင်တို့သည်ညီကိုတို့ကိုတဖန်ရောင်းအောင်မည်လောသူတို့သည်အမျိုးသားချင်းတို့တွင်အယောင်ခံရမည်လောဟုဆိုလျှင်သူတို့သည်ပြန်ပြောစရာမရှိတိတ်ဆိတ်စွာနေကြ၏ဆိုပြီးတော့ဖော်ပြထားပါသည်။ယခုခေတ်ရင်ဆိုင်ရတဲ့အခက်အခဲပြဿနာဟာဘယ်လောက်ပဲကြီးနေပါစေရှေးခေတ်အခါကကျွန်းစနစ်ယဉ်ကျေးမှုစံနှုန်းစံထားနဲ့နှိုင်းရှင်လို့မရပါဘူး။မိဘတွေကိုယ်တိုင်ကျွန်းဖြစ်သွားနိုင်ပါတယ်။ဒါမှမဟုတ်သားသမီးတွေကိုကျွန်းအဖြစ်ရောင်းချရခြင်းရှိပါတယ်။အဲ့ဒီခါမှာမိဘတွေဟာသားသမီးတွေကိုကျွံအဖြစ်ရောင်းစားပိုင်တဲ့လူရင်ကျင်းမှုအစဉ်လာကိုဥပဒေကနေခွင့်ပြုထားပါတယ်။ဖျားရှင်ဟာလွတ်လပ်ခွင့်ကိုပေးတဲ့အတွက်ကြောင့်မိမိရဲ့လူမျိုးတွေဣတိလအထဲမှာ9နှစ်မှတစ်ကြိမ်ကျွံအဖြစ်ကနေလွတ်မြောက်ရတဲ့အခွင့်ကိုသတ်မှတ်ပေးထားပါတယ်။ဖျားရှင်ဟာလူတွေကိုအစဉ်အမြဲကျွံဖြစ်ရတဲ့ဘဝကနေရောလူသားတွေအတွက်လွတ်လပ်ရေးအခွင့်ကိုရောကာကွယ်စီစဉ်ပေးထားပါတယ်။ငွေချေးခြင်းကိုခွင့်ပြုပေးထားတော်လည်းပဲတိုးစားခြင်းကိုတော့ခွင့်မပြုပါဘူး။တမကျန်းစာကနေတားမြစ်တာကိုထွမြောက်ကျန်းခန်းကြီး20ငွေ25ကနေ29ဝပြောက်ကျန်းခန်းကြီး25ငွေ36ကနေ39တရားဟောကျန်းခန်းကြီး23ငွေ19နဲ့20မှာတွေ့နိုင်ပါတယ်။နောက်ပြီးအမျိုးသားချင်းချင်းငွေအတွက်အတူနှုံးဟာတပါးမျိုးသားတွေရဲ့အတူနှုံးထက်အစမတန်ယုံနေရပါတယ်။တလအတူနှုံးကတော့တိကျကန်နှုံးပဲတောင်းပါတယ်။မက်ဆိုပိုတေးမီးယားလူတွေရဲ့ငွေချေးတဲ့အတူနှုံးကတော့ခုနှစ်ရာစုနှစ်အတောအတွင်းမှာငွေသားကိုချေးယူခဲ့မယ်ဆိုရင်90ရာခိုင်နှုန်းအတိုးပေးရပြီးတော့မြေအသီးနှံတွေကိုချေးယူမယ်ဆိုရင်အတိုးကို100ရာခိုင်နှုန်းပြန်ပေးရတယ်လို့သတ်မှတ်ပါတယ်။အဲ့ဒါဟာတစ်နှစ်ရဲ့အတိုးနှုံးဖြစ်ပါတယ်။အမျိုးသားချင်းချင်းငွေရဲ့စံနေစံထားနှုံးကတော့တစ်လမှာ100ရာခိုင်နှုန်းဖြစ်နေပါတယ်။တစ်နှစ်မှာ12ရာခိုင်နှုန်းများသာရှိပါတယ်။မက်ဆိုပိုတေးမီးယားလူတွေရဲ့ငွေချေးအတိုးနှုံးနဲ့အလွန်ကွာဟပါတယ်အချုပ်ကိုကြည့်လိုက်မယ်ဆိုရင်တော့ဖျားရှင်ရဲ့နှုတ်ကပတ်တော်အရငွေချေးတဲ့သူတွေအတိုးယူခြင်းဟာလုံးဝမှားယွင်းတဲ့လုပ်ရဖြစ်တယ်လို့ဖော်ပြပါတယ်စိတ်ဝင်စားပွဲရာကတော့လူတွေဟာမြည်တွန်တောက်တီးတဲ့နေရာမှာအဲ့ဒီအကြောင်းမပါပါဘူးအရာရာတိုင်းဟာထုံးစံတလေးနဲ့ပြုမှုဆက်ဆံရေးစံနှုန်းစံထားအတိုင်းပုံမှန်သာသွားနေပါတယ်ဥပဒေရဲ့ခွင့်ပြုချက်အတိုင်းလည်းပဲဖြစ်နေပါတယ်နေမီဟာဘဲအတွက်ကြောင့်ဒေါသအလွန်စွာထွက်ရသလဲဆိုတဲ့မသားဖွေရမှာသူဟာဆိုလို့ရှိရင်ချက်ချင်းအရေးယူမှုကိုမပြုဘဲတည်တည်ချာချာတွေးဆပြီးမှဆုံးဖြတ်ချက်ချလိုက်ပါတယ်။နေမီကင်တွေရတဲ့ပြဿနာဟာဆုံးဖြတ်ချက်ချတဲ့နေရာမှာအံ့ဩဖွယ်ကောင်းလာပါတယ်။ညီတွားမိတန်းတဲ့သူတွေကိုလှစ်လူမရှုထားပါဘူး။ဥပဒေကိုချိုးဖောက်ခြင်းအမှုလည်းမဟုတ်ဘူး။လူအတိုက်ဝန်းမှာလည်းပဲခွင့်ပြုတဲ့ကိစ္စဖြစ်ပါတယ်။ပဝန်းကျင်လူမျိုးတွေနဲ့နှိုင်းစာမယ်ဆိုရင်အဲ့ဒီအတိုးကိစ္စဟာတင့်တယ်မှုရှိပါတယ်။အခုအချိန်တွေကတော့တရားသဘောကိုလွန်ကျူးခြင်းအချိန်တွေမှာရောက်ရှိနေပါတယ်အထူးသဖြင့်စီးပွားရေးကြက်တဲတဲ့အချိန်မှာလူတွေဟာတဦးကိုတဦးရိုင်းမင်းကူညီရပါမယ်ဖျားရှင်ဟာအနေခံလူသားပြီးတော့လိုအပ်နေတဲ့သူတွေဘက်ကနေနေတော်မူပါတယ်ပြောဖက်ကိုဆစ်လွတ်ပေးပြီးတော့ဆင်းရဲသားတွေကိုနှိပ်စက်ဖိနှိပ်တဲ့မကောင်းမှုတွေကိုသတိပေးပြောကြားစေပါတယ်ဥပဒေညွှန်ကြားမှုအတိုင်းကျွန်တော်တို့လှုံ့ဆော်နေတဲ့တိုင်အောင်ပြဿနာရဲ့နောက်ွယ်မှာအတပသဘောထားရဲ့လှုပ်ဆောင်မှုကိုဘယ်လိုမျိုးတုံ့ပြန်ကြမလဲယနေ့ကျွန်တော်တို့ယဉ်ကျေးသူများဟာဖျားရှင်ချမှတ်တဲ့ပြည့်ညက်သဘောကိုစန့်ကျင်ပြီးတော့မလှုပ်ဆောင်မိစေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တင်ငင်းစာကဖော်ပြထားပါတယ်